Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2014ခုနှစ်စက်တင်ဘာလ18ရက်ဗိုလ်ရုနေ့မနက်ပိုင်းစီစဉ်နေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငြိမ်းချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မကတော့ဆုမျက်မှုပါရှင်။ Iraq စစ်သားတွေနဲ့အတူ American စစ်ဖက်အကြံပေးတွေစစ်မြေပြင်ထွက်ဖို့လိုအပ်လာမယ်ဆိုရင်သူအနေနဲ့သမရောက်ကိုခွင့်ပြုချက်တောင်းသွားမယ်လို့ American စစ်တပ်ထိပ်တန်းတာဝန်ရှိသူတယောက်ကပြောလိုက်ပါတယ် UK ထဲကနေပြီး Scotland ခွဲထွက်သွားမယ်ဆိုရင် Scotland ရဲ့စီးပွားရေးဟာတချိန်ထိုးကျဆင်းသွားနိုင်တယ်လို့ခွဲထွက်ရေးကိုကန့်ကွက်နေသူတွေဘက်ကပြောပြီးတော့မဲဆွယ်နေပါတယ်ဒီလိုသတင်းတွေကိုဥဆံမွေနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံကမူရင်းစေဝါတိုက်ဖြတ်ရေးလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့
And they have improved their efforts to fulfill their obligations, but have yet to adequately meet international standards.
American နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Mary Huff ကပြောသွားတာပါ။နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့ခါဂါပိုရာစီတောင်တက်သမား2ဦးအခြေအနေနဲ့ Scotland လွတ်လပ်ရေးအတွက်ပြီးလုံးကျွတ်ဆန္ဒခံယူပွဲသတင်းတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးဆံမိုးဝေတို့ကကြီးညာပေးပါမယ်။
အီရတ်နိုင်ငံက Islamic State စစ်သွေးကြွတွေကိုတိုက်ခိုက်ရေးမှာ American မြေပြင်တပ်တွေဖျန့်ချနိုင်ရေးအလားအလာအတွက် American စစ်တပ်ထိတ်တန့်အရာရှိကြီးတယောက်ကလမ်းဖွင့်ပေးလိုက်ပါတယ်။ Iraq စစ်သားတွေနဲ့အတူ American စစ်ဖက်အကြံပေးတွေစစ်မြေပြင်ထွက်ဖို့လိုအပ်လာမယ်ဆိုရင်သူ့အနေနဲ့သမ္မတစီကခွင့်ပြုချက်ကိုတောင်းခံသွားမယ်လို့ပူတွဲစေဦးစီးချုပ်ဗိုလ်ချုပ်ကြီး Martin Dempsey ကလွှတ်တော်ကြားနာပွဲတစ်ခုမှာအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။ American အကြံပေးတွေရဲ့အဓိကအခန်းကဏ္ဍကတိုက်ခိုက်ရေးပိုင်းအကြံပေးတာဖြစ်ပြီးတော့လောလောဆယ်တော့သူတို့ကိုစစ်မြေပြင်ကိုလွှတ်ဖို့အခြေအနေမရှိသေးဘူးလို့ဗိုလ်ချုပ်ကြီးဒမ်စီကပြောပါရယ်။အီရတ်ကစစ်ပွဲတွေမှာအမေရိကန်တိုက်ခိုက်ရေးတပ်တွေပါဝင်မှာမဟုတ်ဘူးဆိုတော့သမ္မတအိုဘားမားရဲ့ရည်တည်ချက်ကိုတော့နိုင်ငံသားရေးဌာနပြောခွင့်ရသူမရီဟာ့ဖ်ကထပ်မံပြောကြားခဲ့ပါရယ်။ Islamic State စစ်သွေးကြွတွေကိုအမြင့်ဖြတ်ချိန်မှုန်းနိုင်ရေးအီရတ်တပ်တွေရဲ့ကြိုးပမ်းမှုတွေကိုအားဖြည့်တဲ့အနေနဲ့အမေရိကန်စစ်ပဲအကြံပေး1600ကျော်ကိုသမ္မတအိုဘားမားကလက်တလော့သတင်းပတ်တွေအတွင်းမှာအီရတ်နိုင်ငံကိုဆေးလွှတ်ခဲ့ပါရယ်ရှင်။
อีโบลายอกากู้เซมูดันคันซาနေရတဲ့အနောက်အာဖရိကကိုထောင်ထဲချီတဲ့အကူအညီပေးရေးအမေရိကန်တပ်ဖွဲ့တွေပို့လွှတ်ချထားမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်ကာနေမှာအတည်ပြုပြောကြားလိုက်ပါတယ်။အခုဆိုရင်အနောက်အာဖရိကမှာอีโบลายอกาနဲ့တိဆုံးခဲ့ရသူအရေအတွက်ဟာ2500နီးပါးရှိနေပါပြီ။နိုင်ငံတောင်ပိုင်းအက်တလန်တာမှာရှိတဲ့အမေရိကန်ပြည်ထောင်စုယောဂထင်းချုပ်ရေးဗဟုဌာနရဲ့ဌာနချုပ်မှာကျန်းမာရေးကျွမ်းကျင်သူပညာရှင်တွေနဲ့တွေ့ဆုံစကားပြောကြားစဉ်နိုင်ငံတကာအနေနဲ့တုံ့ပြန်ဆောင်ရွက်တဲ့နေရာမှာအမေရိကန်စစ်တပ်ဟာထိထိရောက်ရောက်မြန်ဆန်တွက်လက်ဆုံးဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါရယ်စီရီယာလီယွန်ဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေကကျန်းမာရေးစနစ်တွေဟာတုံးမြလောက်အောင်အနေထားမှုမျိုးမှာရောက်ရှိနေတဲ့အကြောင်းသမ္မတကပြောဆိုပါရယ်အမေရိကန်တပ်ဖွဲ့တွေကအီဘိုလာရောဂါခံစားနေရသူတွေကိုဓာတ်ရိုက်စောင့်ရှောက်မှုပေးမှာမဟုတ်ဘဲအဲ့ဒီမှာရှိနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုတင်နန်းပေးတာဝေဒနာတွေကိုပုံမကူတတ်မှုပေးနိုင်အောင်ကျန်းမာရေးအထောက်အကူပြုပစ္စည်းတွေတပ်ဆင်ထားတဲ့ကရင်တရားဆက်နဲ့ဆေးရုံ18လုံးတိဆောက်ပေးဖို့စတာတွေပါဝင်တယ်လို့ပြောဆိုပါတယ်။ယောဂကူးစက်ပြန့်နှံ့မှုမဖြစ်ပွားအောင်အနောက်အာဖရိကမှာနိုင်ငံရေးမငြိမ်သက်မှုတွေဖြစ်မလာရအောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းမြန်တုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီလို့လည်းသမ္မတကပြောဆိုပါတ
ယ်။ UK နိုင်ငံတွေကနေ Scotland ခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲကိုကြာသပတေးနေ့မှာကျင်းပတော့မှာနဲ့အတူတကယ်လို့ခွဲထွက်သွားမယ်ဆိုရင် Scotland ရဲ့စီးပွားရေးဟာတချိန်ထိုးကျဆင်းသွားတဲ့အထိချီချီမမထိခိုက်မှုတွေရှိနိုင်တယ်လို့ခွဲထွက်ရေးကိုကန့်ကွက်နေတဲ့သူတွေဘက်ကပြောပြီးတော့မဲဆွယ်နေကြပါတယ်။လူမှုသဘောထားစစ်တမ်းတစ်ခုမှာခွဲထွက်ဖို့လိုလားသူဘက်ကယာကိုင်နှုံတက်လာတဲ့အတွက် UK ထဲမှာဆက်နေသွားမယ်ဆိုရင် Scotland နေမှာကိုပိုင်အုပ်ချုပ်ခွင့်ကိုပို့ပြီးတော့ပေးမယ်လို့ပြောပြီးတော့တွဲရေးစီယုံသူတွေဘက်ကပြောကြခဲ့ပါတယ်။တကယ်လို့ခွဲထွက်သွားမယ်ဆိုရင် Scotland မှာဗန်နာရေးအရာအကျိုးဆက်တွေရှိလာနိုင်တယ်လို့ခွဲထွက်ရေးကိုအဓိကဆန့်ကျင်နေသူတယောက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကထောက်ပြပြောခဲ့ပါတယ်
။ And then look at the other consequence. We lose the benefit we have from the UK currency.
ရှိလာမယ့်တခြားနောက်ဆက်တွဲအကျိုးဆက်တွေကိုလည်းကြည့်ကြပါ။ UK ငွေကြေးကြောင့်ရနေတဲ့အကျိုးအမြတ်တွေဆုံးရှုံးသွားမယ်။ UK နိုင်ငံအစ်စ်နဲ့ဆုံးဖြတ်ချက်တွေချနိုင်တော့မှာမဟုတ်ဘူး။နောက်ပုံမှန်လေးလေးပြောရရင်အလုပ်နေရာတသန်းလောက်က EU မှာ UK အဖွဲ့ဝင်ဖြစ်နေလို့ရထားကြတာပါလို့ဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကပြောသွားတာဖြစ်ပါတယ်။ခွဲထွက်ရေးလိုလားတဲ့ Scotland နဲ့အစိုးရကတော့ခွဲထွက်သွားမယ်ဆိုရင်လဲ Sterling Pound ကိုဆက်ပြီးတော့တုံးဆွဲသွားမယ်လို့ပြောပေမဲ့ UK အစိုးရကတော့ဒါကိုလက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ဘက်မှာခွဲထွက်ဖို့လိုလားနေတဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့နဲ့မကြခင်တုန်းကအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားစဉ်မှာပါဝင်တိုက်ခိုက်ခဲ့ကြသူအများစုကိုလူငင်းချမ်းသာခွင့်ပေးဖို့ဥပဒေကြမ်းကိုယူကရိန်းလွှတ်တော်ကအင်္ဂါနေ့မှာလက်ခံလိုက်ပါတယ်။တန်းပြီကိုကွဲထွက်စီလောက်အောင်၅လကြာဖြစ်ပွားခဲ့တဲ့ပြည်ပခအဆုံးသတ်စီဖို့ယူရဲပြီးတော့အဲ့ဒီဥပဒေကြမ်းကိုသမရပက်ထရိုပိုရိုရှန်ကိုကအဆိုပြုခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဖြစ်လာအောင်ရုရှားကိုလူလာတဲ့ခွဲထွက်ရေးကောင်းဆောင်တွေကကြိုးပမ်းခဲ့ကြတာပါဒီမူကြမ်းကိုဥပဒေအဖြစ်အတည်ဖြစ်ကြောင်းကြေညာဖို့အတွက်တမရပိုရိုရှန်ကိုကလက်မှတ်ရေးထိုးရအောင်မှာဖြစ်တယ်လို့သူတို့သဘောနဲ့သူတို့ကြေညာထားတဲ့ Donetsk ပြည်သူတမရနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ Alexander Zakharchenko ကရုရှားနိုင်ငံပိုင် RIA University သတင်းဌာနကိုပြောဆိုပါတယ်ဒီလိုဆောင်ရွက်ပြီးရင်ဥပဒေကိုရုရှားလိုဘာသာပြန်ပြီးတော့သူတို့ဘက်ကထင်မြင်ချက်ပေးဖို့အတွက်လေလာဖို့ပေးရမှာဖြစ်တယ်လို့ပြောဆိုပါတယ်အင်္ဂါနေ့မှာပဲယူကရိန်းပြည်သူ့လွှတ်တော်အမတ်တွေဟာ EU ဥရောပတမကနဲ့နိုင်ငံရေးစီးပွားရေးတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ
် VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ထုတ်နေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံအနေနဲ့မွေးရေးဆေးဝါးတက်ဖြတ်ရေးလုပ်ငန်းတွေမှာနိုင်ငံတကာသဘောတူညီချက်တွေအတိုင်းအပြည့်အဝဆောင်ရွက်နိုင်ဖို့လိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့မွေးရေးဆေးတိုက်ဖြတ်ရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုလိုလားလားရှိနေပေမဲ့နိုင်ငံတကာစံနှုန်းစံထားအတိုင်းတော့အပြည့်အဝမဆောင်ရွက်နိုင်သေးဘူးလို့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရသူမရီဟက်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ကမ္ဘာမှာမွေးရေးဆေးဝါးထုတ်လုပ်ဖြန့်ချီမှုအဓိကကျတဲ့နိုင်ငံ22နိုင်ငံစည်းရင်းကိုအမေရိကန်ပြည်ထောင်စုကထုတ်ပြန်ခဲ့တာမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်အဲ့ဒီထဲကမှနိုင်ငံတကာစာချုပ်စာရန်တွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့နိုင်ငံ၃ခုဟာမြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်တယ်လို့ပြောထားပါတယ်။ FRAA လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာဥပဒေအရဆိုရင်အဲ့ဒီနိုင်ငံတွေကိုအရေးယူတန်းခတ်မှုတွေလုပ်နိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်အမျိုးသားအကျိုးစီးပွားအရလိုအပ်ချက်ရှိရင်မွေးရေးဆေးဝါးတိုက်ဖြတ်ရေးအကူအညီတွေကိုသမ္မတလုတ်ပိုင်ခွင့်နဲ့ဆက်ပြီးတော့ပေးသွားနိုင်ပါတယ်။ဒါကြောင့်မြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေကိုတော့ပေးနေတဲ့အကူအညီတွေဆက်ပေးသွားဖို့သမ္မတအိုဘားမားကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဟာဆိုရင်အဖက်တမင်းစကြွဆေးပြားနဲ့ဘေးမြူထုတ်လုပ်တာအဓိကထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်နေသေးတော့မယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပါတယ်။ဒါအပြင်ဘိန်းဆိုင်ပြိုးမှုဟာလည်းမြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းစူရထာနီခရိုင်အတွင်းကခေါတောင်လေကျွန်းမှာဗြိတိသျှနိုင်ငံသားကဘာလှစ်ခီးတဲ့နှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တန်တရားနဲ့ဖမ်းဆီးထားတဲ့မြန်မာရွှေပြောင်းအလုသမား၃ဦးကိုထိုင်းရဲကပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့စင်ကာပူအခြေစိုက် Channel News Asia သတင်းဌာနကဖော်ပြပါရယ်။ထိုင်းနိုင်ငံကိုအလဲပတ်ရောက်လာတဲ့ဗြိတိသျှနိုင်ငံသားအသက်24နှစ်အရွယ် David Miller နဲ့အသက်23နှစ်အရွယ် Hana တို့နှစ်ဦးဟာ September 14ရက်နေ့ကခေါတောင်လေကျွန်းမှာအသက်ခံခဲ့ရတာဖြစ်ပြီး September 15ရက်နေ့တလင်းလာနေ့မှာသူတို့ရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်အင်္ဂါနေ့မှာတော့ထိုင်းရဲတွေကအသက်ခံရမှုနဲ့ပတ်သက်ပြီးတော့တန်လျာဖြစ်နေတဲ့မြန်မာရွှေပြောင်းအလို့သမား၃ဦးကိုဖမ်းဆီးစစ်ဆေးမေးမြန်းခဲ့ပြီးသူတို့အိမ်တွေကိုဝင်ရောက်ရှာဖွေခဲ့ပါတယ်အခင်းဖြစ်ပွားတဲ့နေရာအနီးမှာပောက်ပြားတစ်ချောင်းတွေ့ရတာမျိုးအခုအသက်ခံရသူတွေဟာပောက်ပြားနဲ့ရိုက်နှက်ခံရတာဖြစ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆနေကြပါတယ်ဆူရတ်ထာနီခရိုင်ရဲ့ရဲချုပ်ကတော့တပ်ဒေသခံပစ္စည်းတွေကိုစုဆောင်းနေပြီးအသက်ခံရသူ၂ဦးရဲ့ရုပ်အလောင်းတွေကိုရင်ခွဲစစ်ဆေးဖို့အတွက်ဗန်ကောက်မြို့ကိုပို့ထားတယ်လို့စောစောပိုင်းကပြောပါတယ်လေကျွန်းဟာဆိုရင်ကမ္ဘာလက်ခီးသွားတွေလာရောက်လေပတ်ရာထိုင်းပင်လယ်ကွေ့ကကျွန်းတကျွန်းဖြစ်ပြီးတော့အဲ့ဒီကျွန်းကဟိုတယ်စားတောက်ဆိုင်တွေမှာမြန်မာရွှေပြောင်းအလုသမားတွေတော်တော်များများအလုလုကန်နေတဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာဒေသတာဝန်ရှိသူတွေကိုတိုက်ရိုက်ရွေးကောက်တင်မြှောက်နိုင်မဲ့အခွင့်အရေးအဆုံးသတ်သွားမဲ့ပြုပြင်ပြောင်းလဲရေးအဆိုပြုချက်တစ်ခုကိုအင်္ဂါနေ့တုန်းကပြည်သူတချို့ကကန့်ကွက်ဆန္ဒပြခဲ့ပါတယ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုချိန်းချောက်တဲ့ဥပဒေကြမ်းဖြစ်တယ်လို့ဂျကာတာမြို့တော်သမ္မတအင်ဒိုနားမှာအင်္ဂါနေ့တုန်းကစူဝေဆန္ဒပြခဲ့ကြသူတွေကပြောပါတယ်အခြေဖန်တောင်းနဲ့ဆမ်မရန်ဒေတာတွေမှာလည်းအင်္ဂါနေ့တုန်းကဆန္ဒပြပွဲတွေရှိခဲ့ပါတယ်။တကယ်လို့ရှေ့သတင်းပတ်ထဲဥပဒေကြမ်းကိုအတည်ပြုခဲ့မယ်ဆိုရင်ပြည်내အုပ်ချုပ်ရေးမှုတွေမြို့တော်ဝင်တွေအပြင်ဒေတာတာဝန်ရှိသူတွေကိုပြည်သူတွေကတိုက်ရိုက်ရွေးချယ်တာမဟုတ်တော့ပဲအဲ့ဒီပြည်내လွှတ်တော်ကရွေးချယ်ခန့်အပ်ရမှာဖြစ်ပါတယ်ရှင်
။ အမေရိကန်နိုင်ငံသားတွေအနေနဲ့ဗီယက်နမ်လူမျိုးကလေးတွေကိုမွေးစားခွင့်ပြန်လည်ပြီးတော့ခွင့်ပြုလိုက်ပါတယ်။လိင်လည်မှုတွေလက်ပေးလက်ယူမှုတွေရှိခဲ့တဲ့အတွက်သဘောကွဲလဲခဲ့တာကြောင့်အစိုးရနှစ်ရက်ကြာမှသဘောတူညီမှုထပ်မံမပြုလုပ်ဘဲနေတာ6နှစ်ကြာပြီးမှအခုလိုပြန်ပြီးတော့ခွင့်ပြုလိုက်တာဖြစ်ပါတယ်။ကလေးမွေးစားတဲ့လုပ်ငန်းကိုအကျိုးဆောင်ပေးတဲ့အမေရိကန်အကျိုးဆောင်အဖွဲ့အစည်းနှစ်ခုကိုလိုင်စင်ထုတ်ပေးလိုက်ပါတယ်။မွေးစားခွင့်ပြုတဲ့ကလေးတွေကအသက်5နှစ်5နှစ်ရဲ့အထက်နဲ့သွေးသားတော်ဆက်သူတွေနောက်ပြီးတော့မွေးစားမှုခံယူဖို့အတွက်အထူးလိုအပ်သူတွေကိုခွင့်ပြုမှာဖြစ်တယ်လို့ဆိုပါတယ်ဗီယက်နမ်နိုင်ငံဟာကလေးမွေးစားမှုဆိုင်ရာဌာနရဲ့အကြီးအကဲငူယင်ဗန်ဘင်းကတော့ဗီယက်နမ်အဖွဲ့အစည်းတွေကတင်လျော်တဲ့ American Agency 200ကိုရွေးချယ်ထားပြီးဖြစ်တယ်လို့ VOA ဗီယက်နမ်ဘာသာဌာနကပြောဆိုပါတယ်ဗီယက်နမ်နိုင်ငံအတွင်းမှာကလေးမွေးစားမှုနဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေရှိတဲ့အကြောင်းကလေးရောင်းချတာတွေရှိတာကိုတွေ့ခဲ့ပြီးတဲ့နောက် American ဗီယက်နမ်နိုင်ငံတို့ကြားကလေးမွေးစားတဲ့အစီအစဉ်ကို2008ခုနှစ်တည်းကရပ်ဆိုင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
2011ခုနှစ်ကနေ2013ခုနှစ်အတွင်းကမ္ဘာပေါ်မှာလူ၈ယောက်မှ၁ယောက်ဟာအရေအတွက်အားဖြင့်တော့လူပေါင်း842သန်းဟာအစာအသောက်ကိုဝဝလင်လင်ပုံမှန်မစားနိုင်ကြဘူးလို့ကုလသမဂ္ဂရဲ့အစာနှိခါအဖွဲ့ FAO ကပြောပါရတယ်။1990ပြည့်လွန်နှစ်ကာလတွေတုန်းကနေနှိုင်းယှဉ်ရင်တော့ပုံမှန်ဝဝလင်လင်မစားနိုင်သူအရေအတွက်18ရာခိုင်နှုန်းကျဆင်းသွားတယ်လို့အင်္ဂါနေ့တုန်းကထုတ်ပြန်တဲ့ကမ္ဘာတဝန်းစားရည်ရိခါဖူလုံမှုအခြေအနေအစီရင်ခံစာမှာဖော်ပြထားပါရတယ်။ဒါပေမဲ့ကမ္ဘာပေါ်ကလူပေါင်း805သန်းလောက်ဟာအာဟာရချိုးတက်နေပြီးတော့960တန်းကတော့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ကြပါရရှင်။
ပေါ်နူးနေမနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဦးဆန်မိုးဝေတို့ကကြေညာခဲ့တာပါအခုကတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်ကမ္ဘာမှာမူးယစ်ဆေးဝါးထုတ်လုပ်ဖြန့်ချီမှုအဓိကဖြစ်နေတဲ့နိုင်ငံပေါင်း22နိုင်ငံစီးရင်အမေရိကန်ပြည်ထောင်စုကထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်မြန်မာနိုင်ငံဟာဆိုရင်ကမ္ဘာမှာဘိန်းဆိုင်ပြိုမှုဒုတိယအများဆုံးဖြစ်တယ်လို့အခြားမူးယစ်ဆေးဝါးထုတ်လုပ်မှုတွေမှာလည်းအဓိကရင်းမြစ်နိုင်ငံတစ်ခုဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုသားညွန်ကတင်ဆက်ပေးမှာပါ
အမေရိကန်ပြည်ထောင်စုရဲ့ဒီ FRAA နိုင်ငံတကာဆက်ဆံရေးခွင့်ပြုမိတ်ချမှတ်ရေးဆိုင်ရာအဥပဒေအရကဘာမာဒီမူရစေဝါထုတ်လုပ်နေတဲ့နောက်ပြီးတော့ရောင်းဝယ်ဖြန့်ဖြူးတဲ့အဓိကကြတဲ့နိုင်ငံစင်းကိုသမ္မတဥဘာမာကနေပြီးတော့နှစ်ဆင့်လွှတ်တော်ကိုတင်သွင်းရမယ်ဖြစ်ပါတယ်။အခုနှစ်မှာတော့ဒီနိုင်ငံပေါင်း22နိုင်ငံပါပြီးတော့အဲ့ဒီထဲကမှမူရစေဝါတိုက်ဖြည့်ရေးဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းတွေကိုအပြည့်အဝလိုက်နာဆောင်မှုမရှိတဲ့နိုင်ငံစင်းကိုထပ်မံပြီးတော့ပြုစုပါတယ်။အဲ့ဒီနိုင်ငံစင်းထဲမှာမြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေပါဝင်ကြပါတယ်။ဒါကြောင့်မလို့နိုင်ငံတကာနဲ့ချုပ်ဆိုထားတဲ့မူရစေဝါတက်ဖြည့်ရေးသဘောတူညီချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်သွားဖို့ဆိုပြီးတော့မြန်မာအနေနဲ့လိုအပ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမာရီယာဟာ့ဖ်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
် and they have improved their efforts to fulfill their obligations but have yet to adequately meet international standards remains
မူရစေဝါတက်ဖြည့်ရေးကြိုးပမ်းမှုအတွက်ငွေကြေးအင်အားအားထုတ်မှုပို့သွင်းမှုတရားမဝင်ဘိန်းဆိုင်ပြိုးမှုနှိမ်နင်းရေးတိုးမြှင့်ဆောင်ရွက်ဖို့အဲ့ဒီကကြီးကြီးမားမားမူရစေဝါရောင်းဝယ်မှုတွေကိုလည်းအသေးအချာမှတ်တမ်းလုပ်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းနေပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမှာပါ။အရင်ကထက်တိုးတက်မှုတချို့ရှိလာတဲ့ဆိုပေမဲ့လည်းလှုပ်ရှားရတွေအများကြီးရှိပါသေးတယ်
။ FRAA ဆိုတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့အဥပဒေအရဆိုရင်တော့မူရစေတိုက်ဖြည့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့အဲ့ဒီနိုင်ငံတွေကိုအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ပေမဲ့သမရရဲ့လုပ်ပိုင်ခွင့်အရအကူအညီဆက်ပေးသွားဖို့လိုအပ်လို့ရှိရင်အကူအညီတွေဆက်ပေးသွားနိုင်ပါတယ်။ဒါကြောင့်လည်းပဲအမေရိကန်ပြည်ထောင်စုရဲ့အမျိုးသားကြိုးစည်းပွားအရမြန်မာနိုင်ငံနဲ့ဗင်နီဇွဲလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုတော့ဆက်ပြီးတော့ပေးသွားဖို့သမရဥဘာမကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာစံနှုန်းအတိုင်းအပြည့်အဝမဆောင်ရွက်နိုင်သေးပေမဲ့လို့မူရစီဝါတိုက်ဖြည့်ရေးလုပ်ငန်းတွေမှာဒေသအတွင်းမှာရောအမေရိကန်ပါဝင်နိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်ဖို့လူလူလာလာရှိတယ်လို့နိုင်ငံရေးဌာနပြောခွင့်ရသူမာရီယာဟာ့ဖ်ကပြောခဲ့ပါတယ်။
And they have improved their efforts to fulfill their obligations, but have yet to adequately meet international standards. Remains a primary source for amphetamine type stimulants as well as heroin in Asia.
ကိုရိုင်းရောအမေရိကန်ပြည်ထောင်စုနဲ့ပါလူလူလာလာဆောင်ရွက်နေတဲ့အပြူသဘောဆောင်မှုတွေရှိပါတယ်။ဒါကြောင့်လဲသူတို့ရှိနေတဲ့စိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းဖို့အမေရိကန်အနေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားမှာပါ။သူတို့လှုပ်ဆောင်စရာကိစ္စတွေကိုလည်းအပြီးအပြတ်စူးစမ်းဆောင်ရွက်မှုတွေရှိနေပေမဲ့လို့နိုင်ငံတကာစံနှုန်းစံထားအတိုင်းဖြစ်အောင်လို့ပြပြဝဝဆောင်ရွက်နိုင်ခြင်းတော့မရှိသေးပါဘူ
းမြန်မာနိုင်ငံဟာဆိုလို့ရှိရင် Amphetamine စိတ်ကြွဆေးပြားထုတ်လုပ်မှုနဲ့ဘိန်းဖြူထုတ်လုပ်မှုတွေမှာအဓိကနိုင်ငံတစ်နိုင်ငံဖြစ်နေတော့မယ်လို့ American ပြည်ထောင်စုကသတ်မှတ်ထားပါတယ်ဒါ့အပြင်ဘိန်းဆိုင်ပြိုမှုမှာလည်းမြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်ဘိန်းဆိုင်ပြိုမှုမှာ Afghanistan ကတော့ကမ္ဘာမှာအမြင့်ဆုံးပါမြန်မာနိုင်ငံအနေနဲ့ဒီမူရစီဝါတက်ဖြည့်ရေးလုပ်ငန်းတွေမှာအမေရိကန်နဲ့အပြင် UNODC ဒီကုလသမဂ္ဂမူရစီဝါတက်ဖြည့်ရေးအေဂျင်စီနဲ့ပါပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ် အစောပိုင်းကာလတွေမှာဒီဘိန်းဆိုင်ပြိုမှုကျဆင်းသွားခဲ့ပြီမဲ့လို့အခုနှစ်ပိုင်းတွေအတွင်းမှာတော့ဘိန်းဆိုင်ပြိုမှုပြန်တိုးလာခဲ့တယ်လို့အစိုးရကတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးသွားတာပါ။အခုဆက်လက်ပြီးတော့ခါကာပိုရာစီသတင်းကိုတင်ပြပါမယ်။ခါကာပိုရာစီရေခဲတောင်ကိုတွားရာလမ်းခီးအခက်ခဲရာသီဥတုကြမ်းတမ်းမှုတွေနဲ့တောင်တက်သမားတွေပျောက်ဆုံးရနေရကိုမှန်းဆမရနိုင်တဲ့အခက်ခဲတွေကြောင့်သတင်းနှစ်ပတ်ကျော်ကြာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုမရှာနိုင်သေးပါဘူး။ထူးကုမ္ပဏီရဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒေသဆိုင်ရာအာဏာပိုင်တွေကလမ်းကျွမ်းကျင်သူတွေရောအထောက်အကူပေးရေးအဖွဲ့တွေကိုပါစီစဉ်ထားပေးပြီးပါပြီ။ဒါပေမဲ့လည်းခါကာပိုရာစီတောင်ချေကိုတောင်ကယ်ဆယ်ရေးလုပ်မယ်ဆိုသူတွေရဲ့အဖွဲ့တွေမရောက်နိုင်ဖြစ်နေကြတဲ့အခြေအနေတွေကိုမတ်သိန်းကြီးထိုက်ကစူးစီးတင်ပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။ခါကာပိုရာစီတောင်ချေကိုတက်ရောက်ခဲ့ကြတဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေရန်မင်းသူတို့တောင်ချေအခြေဆိုင်စခန်းနဲ့အဆက်အသွယ်ပြတ်ခဲ့တာသတင်းနှစ်ပတ်ကျော်သွားပါပြီ။သူတို့ကိုရှာဖွေဖို့အတွက်ဒေသဆိုင်ရာအာဏာပိုင်တွေဘက်ကအတက်နိုင်ဆုံးအကူအညီပေးနေပါတယ်လို့နောင်မွန်းမြို့နယ်အုတ်ချုပ်ရည်မှုဦးအောင်နိုင်ဦးကပြောပါတယ်
။ဒီကအုတ်ချုပ်ရည်တတော်ရဲ့ရဲအဖွဲ့ရတော့တစ်ဖွဲ့ရတော့ကျွန်တော်တို့ပြန်လာတဲ့6ဦးကိုကျွန်တော်တို့ပြန်စောင့်ရှောက်ပြန်ခေါ်လာတာဒီနေ့ပဲပန်းတန်းတွေရောက်မယ်ခင်ဗျာ။အဖွဲ့ရတော့ဒီတစုံတန်းနဲ့တစုစုကအုတ်ချုပ်ရည်မှုနဲ့တတော်ကဝန်ထမ်းပေါ့တတော်တွေကလမ်းကျွမ်းကျင်တော့တတော်ဝန်ထမ်း3ဦးနဲ့ဒီရတာဒုံဝန်ထမ်းမှာကျွန်တော်တို့ဆောင်ခိုင်းကြတယ်ခင်ဗျာ။ကျွန်တော်ဒီနောင်မွန်းနဲ့လမ်းပြီးတော့ကျွန်တော်ဆက်နဲ့လမ်းပြောရတာပေါ့။ဒုံဝန်ထမ်းမှာစောင့်ရည်ရည်ချင်းကတော့နောက်ထပ်သူတို့ရှာဖွေအဖွဲ့ပေါ့ဦးတည်တာလာမယ်ဥစ္စာကိုကျွန်တော်အောက်ကအုပ်ချုပ်ရေးနဲ့တတော်ဖွဲ့ရတယ်လိုတဲ့ကူညီပေးအောင်လို့အဆုံဆုံးရမှာတော့အဖွဲ့ကျွန်တော်တို့လွှတ်ထားတယ်
ပျောက်ဆုံးတောင်တဲ့သမားတွေကိုရှာဖွေဖို့အတွက်ထူးကုမ္ပဏီအဖွဲ့တွေဘက်ကအခုညီတောင်းခံထားတဲ့ဒေသခံအထံသမားတွေကိုလည်းအာဏာပိုင်တို့ရှာဖွေပို့ဆောင်ထားပါပြီလို့နောင်မွန်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ
်ပန်းနန်းနယ်မှာကျွန်တော်တို့ရိတ်ခါလဲသူ့ပုံပြီးသွားပြီအထံသမားအခုညီတောင်းလို့ကျွန်တော်ဒီကနောင်မွန်းကအထံသမားတွေလည်းကျွန်တော်အပေါ်တင်ပေးလိုက်တာ22ယောက်လောက်ရပြီခင်ဗျအယောက်30ကူညီတောင်းတာလေအပန်းနန်းနယ်မှာရိတ်ခါလဲပုံပြီးသွားပြီနောက်ကျွန်တော်တို့ဒီကအထံသမားကူညီတောင်းလို့ကျွန်တော်နောင်မွန်းမြို့နယ်ကရွာရရနေပြီးတော့ဒီတင်လေးပါလေခင်ဗျာဒီကကြေးရွာသားတွေလမ်းကျွမ်းတင်တဲ့လူတွေပေါ့
ခါခါပူရာစီတောင်စီကိုသွားရလမ်းခုလက်ဖြစ်တဲ့ပန်းနန်းနယ်အထီကိုတော့ထူးကုမ္ပဏီရဲ့ကယ်ဆယ်ရေးအဖွဲ့တွေရိတ်ခါတွေနဲ့ဒေသခံအထံသမားတွေရဟတ်ရင်တွေနဲ့ရောက်ရှိနေပါပြီပန်းနန်းနယ်ကနေတဆင့်တောင်နဲ့အနီးဆုံးရွာတဟောင်နန်းအထီလမ်းလျှောက်ဖို့ကရက်အတော်ကြာအချိန်ယူရမှာမို့ရဟတ်ရင်တွေနဲ့သွားရောက်နိုင်ဖို့ရာသီဥတုတာယာမဲ့အချိန်ကိုစောင့်နေကြပါတယ်တဟောင်းနှံရွာကိုရောက်ပြီဆိုရင်တော့38မိုင်လောက်ဝေးတဲ့တောင်ကြီးအခြေဆိုင်စခန်းကိုရောက်ဖို့3ရက်4ရက်လောက်နောက်ထပ်ထပ်ပြီးတော့လမ်းလျှောက်ရမှာဖြစ်ပါတယ်။တောင်ကြီးအခြေဆိုင်စခန်းကိုရောက်ခဲ့ပြီဆိုရင်တော့ရေခဲတောင်အမြင့်ပေ11,000လောက်ကိုရောက်ရှိတာဖြစ်ပြီးအဲ့ဒီကနေမှတဆင့်တောင်တက်သမား2ဦးတို့ပျောက်ဆုံးရာရေခဲတောင်ထိပ်ကိုရောက်ဖို့အတွက်နောက်ထပ်4ရက်5ရက်လောက်အချိန်ယူပြီးတော့တောင်တက်ရမယ်လို့ဒေသခံလမ်းကျွမ်းကျင်သူတို့ကပြောပါတယ်။အခုချိန်ထိတော့တရုတ်ကယ်ဆယ်ရေးအဖွဲ့တွေလည်းပူတာအိုမြို့မှာပဲရှိနေသေးပြီးကယ်ဆယ်ရေးလုပ်ငန်းတွေမဆနိုင်သေးဘူးလို့တက္ကသိုလ်ခြေလျင်တောင်တက်အသင်းတဘာဝခေါ်သာဖောက်ဒေးရှင်းရဲ့အမှုဆောင်ဦးထွန်းလှအောင်ကပြောပါတယ
်။ဒီတရုတ်နိုင်ငံကဆောင်ရမယ့်အဖွဲ့ကတော့လောလောဆယ်ဒီရှေ့ဆက်ဆောင်ရနိုင်ဖို့တော့အချိန်ကြီးလောလောဆယ်မပေးသေးဘူးခင်ဗျာ။သူတို့အဓိကပြန်ပြီးတော့ဟိုတိဘက်ကနေပဲပြန်ပြီးတော့လာပြီးပူးပေါင်းပါကူညီဆောင်ရမယ်လို့တော့ကျွန်တော်ကြားထားပါတယ်ခင်ဗျာ။သူတို့အဓိကမျှော်မှန်းမထားတဲ့အတရုတ်အနေထားကလည်းဟိုဒီနေ့ကြောင်းကြောင်းတော့ရှိမယ်လို့ထင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီအရေးပေါ်ကယ်ဆယ်ရေးဖြစ်တယ်ဆိုတော့နိုင်ငံတကာမှာကဒီကျွန်တော်တို့ပျောက်ဆုံးသွားတဲ့နေရာရဲ့ latitude and longitude position တွေတိမယ်ကျွန်တော်တို့အန်ရယ်နဲ့အနီးစပ်ဆုံးသူတို့ပျောက်ဆုံးနေတဲ့နေရာနဲ့အနီးစပ်ဆုံးမှာရဟန်းရင်နဲ့ပြန်တမ်းပြီးတွားရောက်နိုင်မယ်ဒီကယ်ဆယ်အနီးထားမျိုးတွေအများကြီးကွာသွားတယ်ပေါ့နော်
။တက္ကသိုလ်ခြေလျင်တောင်တက်အသင်းတဘာဝခေါ်သံဖောက်ဒေးရှင်းရဲ့ခါခါပူရာစီတောင်တက်အဖွဲ့ရဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့အဖွဲ့စီမံခန့်ခွဲသူကိုဝေရမင်းသူတို့တောင်ချီအခြေဆိုင်စခန်းနဲ့ဩဂုတ်လ31ရက်နေ့ကဆက်လို့အဆက်အသွယ်ပြတ်ခဲ့တာဟာဆိုရင်ဒီကနေ့မှာသတင်းနှစ်ပတ်ကျော်သွားပြီဖြစ်ပါရဲ့ရှင
်။မတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။အခုဆက်လက်ပြီးတော့စကော့တလန်သတင်းတပုတ်ကိုတင်ပြပေးပါမယ်။ UK ဒါမှမဟုတ်ဗြိတိန်နိုင်ငံကနေစကော့တလန်အနေနဲ့ခွဲထွက်မထွက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကိုကြာသပတေးနေ့မှာကျင်းပတော့မှာဖြစ်ပါရဲ။ဂျိုတင်ပြီးကောက်ခံတဲ့စစ်တမ်းတွေအရဘလို့အဖြေထွက်မလဲဆိုတာကိုခမန်းရခန့်နေပါရဲ။ဒါကြောင့်လည်းလန်ဒန်ကနိုင်ငံရေးသမားတွေကချုံချာအနာကိုပို့ပေးပါမယ်ဆိုပြီးစကော့တလန်မှာရှိတဲ့မဲဆန္ဒရှင်တွေကိုလွတ်လပ်ရေးမတောင်းကြဖို့နောက်ဆုံးချိန်ထိစော်ဩနေကြပါတယ်။လန်ဒန်ကနေ Henry Richwell သတင်းပေးပို့ထားတာကိုဒေါ်လာလာတန်ကပြောပြပေးပါမယ်
။အင်္ဂလန်ကနေစကော့တလန်ကိုဖြတ်တဲ့အဓိကဝေပြေးလမ်းမကြီးတစ်နေရာမှာအင်္ဂါနေ့ကနေနမိတ်ချတဲ့ဆိုင်းဘုတ်ထောင်ထားတဲ့အတွက်ကမ္ဘာလျှက်ခီးသွွားတချို့ကိုတွေ့ဝေစေခဲ့ပါတယ်။ခုလိုနောက်ပြောင်တဲ့အနေနဲ့ဆိုင်းဘုတ်ထောင်တဲ့အုပ်စုခေါင်းဆောင်ကတော့ John Buckley ဖြစ်ပါတယ်။
The debate needed a bit of a joke.
ကျွန်တော်တို့တွေမှာတချို့ကစကော့တလန်သားတွေတ
တချို့ကအင်္ဂလိပ်တွေဖြစ်ကြပါတယ်အခုလိုအချိန်နေတင်းမာနေချိန်မှာစိတ်ပေါ်ပါရအောင်နောက်ပြောင်ပြီးတော့ဆိုင်းဘုတ်တွေကိုထောင်ထားတာပါအ
ခုလိုစတန်ထွင်ပြီးလှုပ်လိုက်တာဟာခွဲထွက်ရေးမထွက်ရေးကနေထွက်ပေါ်လာမဲ့မိခွန်းတွေနဲ့တနည်းတက်ဆိုင်နေတယ်လို့ဆိုရမှာပါလန်ဒန်အစိုးရကစကော့တလန်သာခွဲထွက်ခဲ့ရင်နယ်နိမိတ်မှာစစ်စရေးစခန်းတွေထားတင်ရင်ထားရလိမ့်မယ်လို့သတိပေးခဲ့ပြီးဖြစ်ပါတယ်ဗြိတိရှ်အစိုးရကစကော့တလန်နဲ့ခွဲထွက်ရင်ပြည်တွင်းငွေကြေးပေါင်စတာလင်ကို73ကွင့်ရှိချင်မှရှိမယ်လို့ပြောခဲ့ပါတယ်ခွဲထွက်ရေးလိုလားကြသူတွေကတော့ပေါင်စတာလင်ဟာအင်္ဂလိပ်နဲ့တာတက်ဆိုင်တာမဟုတ်စကော့တလန်နဲ့လည်းတက်ဆိုင်တာဖြစ်တယ်လို့တုံ့ပြန်ခဲ့ကြပါတယ်။ခွဲထွက်ခရင်ဗြိတိရှ်ငွေကြီးဟာနိုင်ငံတကာဈေးကွက်မှာထိုးချနိုင်တယ်လို့လည်းအကြက်ခတ်တချို့ကသတိပေးခဲ့ကြပါတယ်။ဒါအပြင်ဗြိတိန်ရဲ့နျူကလ িয়ার လက်နက်သုံးလောင်းရာနေရာကလည်းစကော့တလန်မှာရှိနေတာဖြစ်ပါတယ်။ခွဲထွက်ရေးလိုလားကြတဲ့လွှတ်တော်အမတ်တွေကဒီလက်နက်တိုက်ကိုနေဆက်တောင်ဘက်ကိုရွှေ့ပြစ်မယ်လို့ပြောခဲ့ကြပါတယ်။ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတင်းလာနေပြောကြားခဲ့တဲ့သူ့မိန့်ခွန်းထဲမှာမေဆန္ဒရှင်တွေကိုသမိုင်းကြောင်းအရာရောတန်ရောစီအရာရောထောက်ပြပြီးမြစ်တာရက်ခံခဲ့ပါလေ
For the people of Scotland to walk away now would be like painstakingly building
Scotland အရင်းနဲ့အခုချိန်မှာခွဲထွက်ကြမယ်ဆိုရင်အိမ်တလုံးကိုအပင်မခံဆောက်ထားပြီးမှတကားဖွင့်ထွက်သွားပြီးအိမ်တော်တွေကိုလွှင့်ပြရရောက်ပါလိမ့်မယ
်လူမှုသဘောထားအမြင်စစ်တမ်းတွေမှာခွဲထွက်ရေးမထွက်ရေးနှစ်ဖက်အဖြစ်ဟာတိတ်ကိုကတ်နေတဲ့အတွက် Scotland နာလွတ်လပ်ရေးယူမယ်ဆိုရင်ဗြိတိန်တနိုင်ငံလုံးပေါ်ကြားရောက်မဲ့ကြီးမားတဲ့တည်ရောက်မှုကိုဝန်ကြီးချုပ်ကသဘောပေါက်ခဲ့ပုံရတဲ့အတွက်အခုလိုခံစားချက်ပြည့်နေမြစ်တာရက်ခံခဲ့ပုံပေါ်တယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်အခုလိုကြိုတင်ကောက်ခံတဲ့ရလတ်တွေကြောင့်ဒေးဗစ်ကင်မရွန်နေနဲ့စိတ်ပူပေးနေပုံရတယ်လို့ခွဲထွေးလှုပ်ရှားမှုကိုဦးဆောင်တဲ့စကော့တလန်ဝန်ကြီးချုပ်အလက်စ်ဆယ်မန်ကပြောပါတယ
် said my presence that he didn't want to lose Scotland
တကယ်တော့ကျွန်တော်ရှိမှာပဲဒေးဗစ်ကင်မရွန်ကပြောခဲ့တာပါတတိယမြောက်ဂျော့ချ်ဘီရင်ကအမေရိကကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့သူ့အနေနဲ့စကော့တလန်ကိုလက်လွတ်မဆုံးရှုံးခြင်းဘူးလို့ပြောခဲ့ပါတယ်။တစ်ဖက်မှာကြည့်မယ်ဆိုရင်တော့စကော့တလန်ကနိုင်ငံမှာပျောက်ဆုံးတာကိုတွေ့အောင်ပြန်ရှာလို့ရတဲ့ပန်ဆန်ပစ္စည်းမဟုတ်ပါဘူး
။ခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲမှာပထမဦးဆုံးကြီးမဲပေးခွင့်ရမယ့်သူတွေကတော့16နှစ်နဲ့18နှစ်အရွယ်လူငယ်တွေဖြစ်ကြပါတယ်။သူတို့ကြားမှာလည်းအမြင်တွေအမျိုးမျိုးကွဲနေကြပါတယ်။United Kingdom မှာပါဝင်တဲ့ဂျန် England Wales နဲ့ Ireland မြောက်ပိုင်းတို့အနေနဲ့ Scotland ရဲ့ကမ်းခြေပါနဲ့ပတ်သက်လို့မဲပေးခွင့်ရကြမှာတော့မဟုတ်ပါဘူး။သူတို့ဒီပြေကြာလူမှုဆန္ဒသဘောထားကောက်ခံချက်အရတော့ Scotland ကိုခွဲမထွက်စေလိုချင်ကြပါဘူး။ဒါကြောင့်လေညီညွတ်ရေးကိုထောက်ခံတဲ့လူမှုဆန္ဒခံယူပွဲတရက်ကို London မြို့တော်မှာတင်းတာနီးကကျင်းပခဲ့တာလည်းဖြစ်ပါတယ်။ Scotland ခွဲထွက်ရေးမခွဲထွက်ရေးနဲ့ပတ်သက်လို့တောက်ကြနေမနေ့စောစောပိုင်းမှာတော့အပြေထွက်လာဖို့ရှိပါလေရှင
်ဒေါ်လာလာတန်တင်ပြပေးသွားတာပါအခုဆက်လက်ပြီးတော့စကော့တလန်မှာနေထိုင်တဲ့မြန်မာတွေရဲ့ခွဲထွက်ရေးနဲ့ပတ်သက်တဲ့အမြင်တွေကိုတင်ပြပေးပါမယ် UK နိုင်ငံတွေကနေစကော့တလန်နိုင်ငံခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲတွေကိုကြာသပတေးနေ့မှာကျင်းပတော့မှာဖြစ်ပေမဲ့ဘယ်ဘက်ကိုမဲပေးရမလဲဆိုတာဝေခွဲမရဖြစ်နေသူတွေလည်းရှိကြပါတယ်ရင်းထဲကဆန္ဒအရာခွဲချင်ပေမဲ့နောက်ဆက်တွဲအကျိုးဆက်တွေအရ UK နိုင်ငံထဲမှာပဲဆက်နေသင့်တယ်ဆိုတာမျိုးစဉ်းစားကြတဲ့သူတွေစကော့တလန်ထဲမှာရှိနေကြသေးတယ်လို့ Edinburgh မြို့မှာနေတဲ့မြန်မာတယောက်ကပြောပါတယ်အခုလိုဆုံးဖြတ်ချက်မချနိုင်သေးသူတွေရဲ့စိုးရိမ်မှုတွေနဲ့အတူနောက်ဆုံးမဲဆွယ်မှုအခြေအနေတွေကိုဆက်တွဲစုံစမ်းထားတဲ့မတ်စုမြတ်မုံကဆက်ပြီးတင်ပြပါမယ်
စကော့တလန်နယ်ကို UK နိုင်ငံထဲကနေခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲလုပ်ဖို့အချိန်နှီးကပ်နေတာနဲ့အမျှနှစ်ဖက်လုံးကမဲဆွယ်စည်းရုံးမှုတွေကလည်းအထွတ်အထိပ်ကိုရောက်နေကြပါတယ်ကျော်တင်လူမှုစစ်တမ်းကောက်မှုတွေမှာလည်းအင်္ဂါနေ့အထိခွဲထွက်ခြင်းနဲ့ဘက်နဲ့ဆက်တွဲနေခြင်းနဲ့ဘက်ကြားမှာအရေးအတွက်ကအတူတူလောက်နှီးပါဖြစ်နေပါတယ်။ဆက်နေခြင်းတဲ့သူတွေက51ရာခိုင်နှုန်းရှိနေပြီးတော့ခွဲထွက်ခြင်းတဲ့သူတွေက49ရာခိုင်နှုန်းရှိနေတာပါ။တစ်ချိန်တည်းမှာပဲခွဲထွက်ပြီးတိကျလွတ်လပ်တဲ့နိုင်ငံအဖြစ်ရပ်တည်ဖို့မဲပေးရမလား။ UK နိုင်ငံထဲမှာဆက်လက်တည်ရှိနေတဲ့ဘက်ကမဲပေးရမလားဆိုတာမဆုံးဖြတ်ရသေးတဲ့သူတွေကလည်းရှိနေတဲ့အတွက်ဆန္ဒခံယူပွဲမှာသူတို့ရဲ့အဆုံးအဖြတ်ကအရေးကြီးတယ်လို့စကော့တလန်ရဲ့မြို့တော်အက်ဒင်ဘရာမြို့မှာနေတာအနှစ်30ကျော်နေပြီဖြစ်တဲ့ဒေါက်တာကျော်စွာက VOA မြန်မာပိုင်းကိုပြောပါရတယ်။အဲဒီလိုမျိုးဘယ်ဘက်ကနေမဲထည့်ရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့သူတွေအဓိကစဉ်းစားနေတဲ့အချက်ကတော့စကော့တလန်နိုင်ငံဖြစ်သွားရင်ဘယ်လိုငွေကြေးကိုသုံးဆွဲမှာလဲ၊စီးပွားရေးအခြေအနေတွေကဘယ်လိုဖြစ်သွားမှာလဲဆိုတဲ့အချက်တွေဖြစ်ပါတယ်တဲ့
။ခွဲထွက်သွားတယ်ဆိုရှင် economy က uncertain အဖြစ်ဆုံးလေစိတ်မချတော့ဆိုတော့ဒီစာဝတ်နေရေးပညာရေးကျန်းမာရေးခီးသွားစေအိမ်ရဲ့တန်ဖိုးတွေ mortgage rate အဲ့ဒီမြန်တော်မြန်များပြောင်းလဲမယ်ဆိုတော့ လူတွေကစိုးရင်ကြတယ်လေသူတို့ရဲ့နေဖို့ထိုင်ဖို့အတွက်ဆိုတော့တော်တော်များများ company တွေကအင်္ဂလန်မှာ register လုပ်ထားကြတော့ဆို bank တွေပါဆို banks တွေပါဆိုလို့ရှိရင် there's no lending bank in Scotland it's only Bank of England in England so independent of LRI uncertainty ရှိနေတော့တချို့လူ LRI ဆိုအတိအကစိုးရင်ကြတာကောင်းတယ်မှာတေချာစဉ်းစားမယ်ဆိုလို့ရှိရင်we should vote no but from the heart we should vote yes
နှလုံးသားနဲ့အုံနောက်ကြဘာကိုဆုံးဖြတ်ရမလဲမသေးကြသူတွေ Scotland မှာရှိနေခြင်း London မြို့သူမြို့သားတော်တော်များများကတော့ UK နိုင်ငံတည်းကနေ Scotland ခွဲထွက်သွားမှာကိုမလိုလားကြဘူးလို့ London မြို့မှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်တဲ့ကိုဖို့တာကပြောပါတယ
်ကျွန်တော်ရဲ့ပေါင်းသင်းတို့ကျွန်တော်ရဲ့အလုပ်ကလူတွေတို့လို့ဖို့ခိုင်းပဲအားလုံးတွေကတော့ဒီအင်္ဂလန်မှာရှိနေချင်းများကျွန်တော်သိသလောက်ကတော့ဘယ်သူမှတော့ဒီ Scotland ခွဲထွက်တာတော့ဒီမှာတော့မလိုလားဘူးပေါ့နော
်ခွဲထွက်ခြင်းတဲ့သူတွေဘက်က yes ဆက်တွဲနေခြင်းတဲ့သူတွေဘက်က no ဆိုပြီးတော့မဲပေးကြဖို့စီရင်နှုတ်ရှားမှုတွေ Scotland နဲ့မှအရှိန်မြင့်နေချိန်မှာ London မှာတော့ UK နိုင်ငံထဲမှာဆက်ရှိနေရေး stay together ဆိုတဲ့နှုတ်ရှားမှုတွေကိုလုပ်နေကြပါတယ
်လွန်ခဲ့တဲ့နှစ်ရက်လောက်ကတော့ Trafalgar Square မှာသူတို့ဘာလို့သွားလဲဆိုလို့ရှိရင်ဒါ stay together yes လည်းမလုပ်တော့ဘူး no လည်းမလုပ်တော့ဘူးအဲ့လိုမျိုးပြောမဲ့အတူတူcampaign တွေစပေါ်လာတယ်အဲ့တည်းကနေပြီးတော့ကိုလုံးလမ်းမမျိုးလည်းကောင်းပါ we stay together ဆိုတဲ့ message တစ်ခုနဲ့တော့အခုလုံနေတယ်ဒီ campaign ကတော့တော်တော်လေးတော့အရာရောက်နေရပေါ့နော် TV မှာလည်းအခုတွေ့နေရတယ
်အခုလိုနှစ်ပေါင်း300ကျော် UK နိုင်ငံထဲမှာရှိနေတဲ့ Scotland ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်ခွင့်ရမယ့်ဆန္ဒခံယူပွဲအပေါ်မှာလူကြီးလူငယ်မရွေစိတ်ဝင်တစားရှိနေကြတာပါဒါဟာအားတက်စရာဖြစ်တယ်လို့ Edinburgh မြို့မှာနေတဲ့ဒေါက်တာကျော်စွာကအခုလိုပြောပါတယ
် you know so general election ဆိုရှိရင်register လောက်တာရော turn out ရော60ရာခိုင်နှုန်း 60% လောက်အများဆုံးရှိတယ်ဒီအခုဒီ referendum အတွက်ကို register လောက်တာအခု 80% 16နှစ်ကျော် 16 အသက် 16 နှစ် above က 80% register လောက်တာဆိုတော့တော်တော်များများ interest ဖြစ်တယ်ဆိုတော့တော့ very impressive general election မှာ session နဲ့မှာလုပ်လို့ရတယ် but the referendum က it's a special kind of voting so at that such out net na lu nge ri wo wa mo me pe win shi de le
cha da bre ni san da khan yu bwe cha yin uk nai ngan de ga ni khwe thwet chin du ri bak ga be nai nai uk nai ngan ne ma scotland ne a phit sat shi ni chin ne du ri bak ga be nai nai di san da khan yu bwe ha scotland ye anaga atwe scottish lu myo ri ko dai democracy ni lan cha song phyat pai khwe ya da phit de lo dr jaw swa ga pyo ba de shin
ma su myan mon tin pya twa da phit ba de VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ပိုင်းစီစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းဒေသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာက burmese@voanews.com burmese@ အဝိုင်းထဲမှာရေးထားတဲ့သင်္ကေတပါ voanews.fullstop ဆိုတဲ့အဆက်ကလေးပါ .com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို